ဒိမတ်နိုင်ငံရဲ့တော်ဝင်မင်းသမီးအမေရီယာရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့တွေ့ဆုံခဲ့ရမှာပေါ့လေဘလို့အကြောင်းအရာတွေများဆွေးနွေးပြခဲ့တယ်လဲဆိုတာလေးအရင်ဆုံးသိပြလေးဆရာ
ပြောတာကကျွန်တော်တို့မြန်မာနိုင်ငံမှာတင်ခဲ့တဲ့ကျွေးမီသူတို့ငွေနဲ့ပေါ့အမေရိကန်ဒေါ်လာ50တန်းကျော်ကိုချော်ပေးတဲ့အဲ့ဒါကိုလက်မှတ်ထိုးခဲ့တဲ့သူပြောတယ်နောက်ဒီမှာဖြစ်နေတဲ့နေရာတွေကိုတွတ်ကြည့်ပြီးတော့လိုအပ်တဲ့အကူအညီပေးမယ်လို့ပြောတယ်အဲ့ဒါပါပဲကသူကတော့နှုတ်နှစ်ဖက်ဒီလိုဖြစ်ခဲ့တာကိုစိတ်မကောင်းဘူးဆိုတာရဲ့နှုတ်နှစ်ဖက်ပြန်တင်းမြစွာနေထိုင်ဖို့ဒါတော့ပဲပြောပါတယ်ကန်တဲ့တွေသွားပြီးတော့ဒီအုံတော်ကြီးစခန်းနဲ့ကယ်ဆယ်စခန်းတို့ကမွတ်စလင်ဒုက္ခတဲ့စခန်းကိုကျွန်တော်တိုင်းနာဒုက္ခစာနှစ်ခုသွားပြီးတော့အတူလိုအပ်တာလေးတွေကူညီမယ်လို့ပြောသွားတာပဲရှိပါတယ
်ရခိုင်ပြည်နယ်အစိုးရအဖွဲ့အနေနဲ့ပေါ့လေမစ္စစ်မေရီကိုဘလို့အကြောင်းအရာတွေများပြန်လည်ပြီးတော့တင်ပြပြောဆိုခဲ့တာမျိုးများရှိပါတယ်လေဗျာ
ကျွန်တော်ရှိရမရှိပါဘူးသူတို့ကဒီအချက်ချင်းလေးတည်ခြင်းလို့နေတယ်ဝန်ကြီးချုပ်ကလည်းဒီစစ်စာကိုဖြစ်စဉ်အနေပြီးအခုလက်ရှိဆောင်ရွက်နေတဲ့ဒီအကုန်လုံးရှင်းပြပေးတယ်လေ
DRC လို့ခေါ်တဲ့ Danish Refugee Council အဖွဲ့ဖွဲ့စည်းထားတဲ့အထက်မှာသူကလည်းအကြီးအကဲတယောက်အနေနဲ့ပါဝင်တယ်ပေါ့လေအဲ့တော့ဒီအဖွဲ့အစည်းတစ်ခုအနေနဲ့ပေါ့ရခိုင်ပြည်နယ်အတွင်းမှာပြန်လည်ထူထောင်ရေးကိစ္စတွေပေါ့ဗားရီများလုပ်ပေးမယ်လို့ပြောသွားတာမျိုးရှိပါတယ်ဗျာ
သူတို့ကြည့်ပြီးရင်တော့နှစ်ဖက်အဖွဲ့စည်းလုံးကိုကြည့်ပြီးတော့နှစ်ခုပေါ့အဲ့ဒါကြည့်ပြီးတော့သူတို့ဗားရီလုပ်ပေးရမယ်ဆိုတာပြောမယ်လို့အဲ့လိုပဲပြောသွားပါတယ်သူကကြည့်တဲ့ခါတော့ကျွန်တော်တို့လိုက်မသွားတော့တိကျတော့မသိလိုက်ဘူး
ဒီလိုနိုင်ငံတကာအဖွဲ့အစည်းမျိုးတွေကလာရောက်ကူညီဖြည့်ရှင်းပေးတဲ့အပေါ်မှာဘလောက်တိုင်းတာနေများအောင်မြင်ထိရောက်မှုများရှိနေပါသလဲခင်ဗျာ
လောလောဆယ်ကတော့သိပြီးတော့မရှိသေးဘူးခင်ဗျာအဖွဲ့စည်းတော့လာတာပဲလာပြီးကူညီမယ်ဘာညာပြောသွားတယ်ဆိုတော့ပြည်တော်စုအစိုးရအဖွဲ့ကိုပဲပေးသွားသလားဒီကိုပဲတိုက်ရိုက်ပေးလားအဲ့ဒါတွေတော့ကျွန်တော်တို့ကတိကျတော့မသိဘူးပေါ့ဆိုတော့အရင်အဖွဲ့အဖွဲ့တွေလာတယ်ဘလို့လုပ်ပေးရမယ်ဆိုတာတွေပဲပြောသွားကြတယ်လေနောက်ဒီမှာတော့ကျွန်တော်တို့ကကန်တဲ့တွေရှိနေရကလာပတ်လို့တော့ကျွန်တော်တို့ကတော့သူတို့ရိတ်ခါတွေပြေးနေအောင်ပါပေါ့
အခုလိုမျိုးပေါ့လေနိုင်ငံတကာအဖွဲ့အစည်းတွေကနေပြီးတော့ဂျခိုင်ပြည်နယ်အရေးဖြည့်ရှင်းဖို့အတွက်လာရောက်ကူညီမှုတွေကလည်းတော်တော်များများလည်းကြုံခဲ့ဘူးပါပေါ့လေအဲ့တော့အောက်ခြေအဆင့်ထိထိရောက်အောင်လှုပ်ဆောင်ဖို့အတွက်ကဘာတွေကအခက်အခဲတားဆီးတွေများရှိနေပါသေးလို့လဲခင်ဗ
ျလာတဲ့အဖွဲ့အစည်းတွေကလေဒီမှာရှိတဲ့လူတွေကိုဒီကျွန်တော်တို့ပြည်နယ်မှာရှိတဲ့သူကထုတ်ပြန်ထားတဲ့ဥပဒေတွေလေစားလိုက်နိုင်မယ်ဆိုရင်တော့ပြဿနာဖြစ်စရာအကြောင်းမရှိဘူးခင်ဗျအဲအဲ့လိုများသူတို့ကဒီလာတဲ့လူတွေကလည်းဒီမှာရှိတဲ့ဒီမွတ်စလင်ဒုက္ခတဲ့စခန်းလူတွေပေါ့တော့မြန်မာနိုင်ငံမှာတဲမှာနေပြီးတော့မြန်မာနိုင်ငံရဲ့ဥပဒေကိုလေစားလိုက်နိုင်ဖို့လိုအပ်တယ်ဆိုတာတော့ပဲအဖွဲ့အစည်းကမှပြောသွားတော့ကျွန်တော်မကြောက်ဘူးခင်ဗျเนาะအရင် OIC ကလည်းလာတယ်သူတို့သနာပါတယ်မျက်ရည်ကျပြတယ်ဒါပေမဲ့ဒီပြည်နယ်ရဲ့ဥပဒေတွေလိုက်နိုင်ဖို့ဆိုတာကျတော့ပြောမသွားဘူးခင်ဗျဥပမာဗျာဟောလာမနေ့တနေ့ကပဲသင်္ကြန်ကိုဖျက်ဆီးလို့မဖျက်ဆီးနဲ့လို့သွားပြောတဲ့တာဝန်ရှိတဲ့ရဲတို့ရိုက်နေတာမျိုးတို့เนาะကျွန်တော်တို့ဒီကသွားပြီးတော့မလုံးနဲ့ဆိုတဲ့ဟာကိုလှုပ်တာမျိုးတို့เนาะသူတို့တဲကြီးတွေစောက်ပြီးရတာနဲ့အပြင်မှာတဲလေးတွေထပ်ပြီးစောက်တာမျိုးတို့ကြတော့မကောင်းဘူးပေါ့ဗျာနောက်ကျွန်တော်တို့ဒီကဒါမလုံးနဲ့လို့ပြောရင်သူတို့တွေကဖျက်ဆီးတယ်ဗျာအဲ့ဒါကိုဥပဒေမှာမလိုက်နိုင်ရင်ဘယ်လိုလုပ်ပြီးတော့ပူပေါင်းဆောင်ရွက်လို့ရမလဲအဲဥပမာဗျာဒီမှာပြဿနာတွေမဖြစ်အောင်ကျွန်တော်တို့လုပ်တယ်လှုပ်တာကိုသူတို့တွေကဒီမှာအကျိုးဖွဲ့စည်းတွေကိုလက်မခံဘူးဆိုတဲ့အလုပ်တွေမှာเนาะသူတို့ဘာတွေလုပ်နေလဲဆိုတော့ဒီမှာအခုခေတ်ကလည်းဟာဒီမိုကရေစီကပွင့်လင်းမြင်သာမှုစစ်စရာအဲ့ဒါဒီမပြောပြသေးကာလပတ်လုံးကတော့ဘလို့မှအောင်မြင်မှာမဟုတ်ဘူးဒါကြောင့်ကျွန်တော်ပြောတာအဲ့လောက်ကူ NGO တွေကိုဒီဖွဲ့တွေကိုမမြင်သာဘူးမောင်းထုတ်တယ်ဆိုတော့ကျွန်တော်တို့ပြည်နယ်ဆိုအနေနဲ့မောင်းထုတ်တာမရှိဘူး
ဟိုကျွန်တော်တို့ကြားကြားနေတဲ့သတင်းတွေကလည်းဒီလို NGO တွေ INGO အဖွဲ့အစည်းမျိုးတွေကအဖွဲ့အစည်းတစ်ခုကိုပဲတစ်ဖက်သက်ကူညီပေးနေတယ်လို့လည်းပြောနေကြပါတယ်ဆရာအဲ့ဒီအပေါ်မှာရောဆရာဘလို့များယူဆပါလဲဆရာ
အဲ့ဒါကတော့ကျွန်တော်လည်းမကြခဏပြောနေတာပဲဒီမှာလာတဲ့ဖွဲ့စည်းလေကျွန်တော်ပြောတယ်တကယ်လဲသူတို့ကတစ်ဖက်သက်လုပ်နေတယ်လေသူတို့ကလုပ်တာကဒီမွတ်စလင်အတဲ့ပဲလုပ်တယ်တိုင်းရင်းသားတွေမပါဘူးဆိုတဲ့စကားတန်လေးတွေကလည်းကြားကြနေရတယ်နောက်ပြီးတော့သူတို့တွေကအဲ့ဒီသုံးတဲ့အခါမှာရိုဟင်ဂျာလို့သုံးတဲ့အတွက်ကျွန်တော်တို့ရခိုင်တိုင်းသားတွေကလက်မခံတာလည်းရှိတယ်ဗျ။နောက်သူတို့ကျွန်တော်မေးကြည့်တော့လေသူတို့အထက်ဖွဲ့စည်းကသူတို့ရိုဟင်ဂျာလို့သုံးရမယ်လို့ပြောတယ်လို့သူတို့ကလည်းကျွန်တော်ကိုပြောတယ်အဲ့တော့ကျွန်တော်လည်းပြောပါတယ်ခင်ဗျားတို့ရိုဟင်ဂျာလို့သုံးတာကိုတော့ကျွန်တော်တို့အစိုးရကလည်းလက်မခံဘူးတိုင်းရင်းသားတွေကလည်းလက်မခံတဲ့အတွက်မသုံးဘူးကျွန်တော်ပြောတယ်နောက်တစ်ခုကကူညီတယ်ဆိုရင်နှစ်ဖက်လုံးကူညီဖို့လိုအပ်တယ်ဆိုတဲ့အကြောင်းကျွန်တော်ပြောတယ်
အခုလိုပြေချပေးတဲ့ဆရာဝင်းမြိုင်ကျေးဇူးများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာ